ဒီတစ်ပတ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာလက်ရှိတကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိဘယ်လိုဆန်းသက်စစ်ဆေးမှုတွေလုပ်ရလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ်။ American နိုင်ငံ UTMB တိုက်ဆက်ဆေးတက္ကသိုလ် Galveston မှာရှိတဲ့အနုဇီဝဗေဒဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကို online ကနေမေးမြန်းထားတဲ့ပထမပိုင်းမှာယောဂါပိုးကူးဆက်မှုရှိမရှိဓာတ်ရိုက်ဆန်းသက်တဲ့နည်းကိုသိရပါမယ်။ကျမခင်ဗျာတ
က်တက်ခင်ဗျာသိအခုဘယ်မှာအလုပ်လုပ်နေတာပါလဲ
အခုဟာကျတော့ University of Texas America Branch မှာဘောနော် Galveston Texas မှာဟာ Clinical Fellowship လုပ်နေတာပါဟု
တ်ကဲ့ဒီမှာအတိတ်ပါဘောနော်ဒီ COVID-19 patient တွေကို testing တွေလုပ်နေရတယ်လို့ကြားပါတယ်ဆိုတော့ဘယ်လောက်ကြာပါပြီလဲအဲ့လိုမျိုးဟုတ်စပြီးတော့เนาะလူနာတွေကိုဆန်းသက်တာတွေ
ဘူးဆိုရင်တစ်လလောက်ရှိဘူးပေါ့နော
်တစ်လလောက်တည်းမှာပေါ့နော်လူနာပေါင်းဘယ်လောက်ကိုဒီဆန်းသက်ပေးပါပြီလဲ
အဲတစ်လအတွင်းမှာ73ရက်က live စတဲ့အချိန်ကနေဒီနေ့အထိကဒီ UTMB တမရိုဒီ hospital campus စုစုပေါင်း၄ခုလုံးအပါဝင်ပေါ့နော်အဲဆိုရင်ဒီမှာပေါင်း2000ကျော်ဆန်းသက်ပြီးပါပြီ
ဟုတ်ကဲ
့ဒီလူနာ outpatient အကုန်ပါတယ်ပေါ့နော်
ဒီလူနာ2000ကျော်ဆန်းသက်တဲ့ဥစ္စာပေါ့နော်ဟိုဘလောက်မှာ positive ဘလောက် negative ဘလောက်တွေ့ပါလဲဒီ2000ကျော်ဆန်းတဲ့ထဲမှာ
ဟို2000ကျော်မှာအခုဒီနေ့ date အထိကကြာတော့7% positive ရှိတယ်positive rate
ချီးပေါ့နော်။ဟုတ်ကဲ့။ပထမဆုံးဒီလူနာတွေနဲ့တွေ့တဲ့အခါမှာကို့အတွက်ပေါ့နော်။ကို့မကူးဆင့်အောင်ဘလို့အကာအကွယ်လုပ်လဲအရင်ပြောပြပေးပါ။ဟု
တ်။ဟိုတမန်ကြတော့ဒီ laboratory ဘာရဖြစ်တဲ့ကြောင့်မလို့လူနာနဲ့တိုက်ရိုက်မတွေ့ဘူး။ဒါပေမဲ့လူနာရဲ့ sample ပေါ့နော်။specimen နဲ့တွေ့တာပေါ့နော်။ဆိုရင်ဒီပြောရမယ်ဆိုရင်တော့ front line မှာ specimen နဲ့တွေ့တယ် COVID-19virus ပါနိုင်တဲ့ specimen တွေအကုန်လုံးနဲ့တွေ့တာပေါ့နော်ဆိုတော့ဒီ laboratory guideline အတိုင်းတွားတယ်ဒီမှာဆိုလို့ရှိရင်lab မှာ standard protocol precaution ကကြတော့ glove ဝတ်တယ် lab aid ဝတ်တယ်ဒါက standard precaution now ဒီ biosafety cabinet တွေဆိုတာရှိတယ် biosafety cabinet ဆိုတာကဒီ biosafety level 2 laboratory မှာထားရတယ် laboratory BSL2 လို့ခေါ်တယ်။ So BSL2 level ရှိတဲ့ biosafety cabinet ထဲမှာဒီ sample တွေကိုဟိုပါတော့เนาะ
ဆန်းသက်တာ
ဆန်းသက်ရတယ်၊ကင်ရတယ်အခွင့်အဲ့လိုမျိုးလုပ်ရတယ
်။ဒီ testing လုပ်တဲ့ဥစ္စာလေးပေါ့နော်။နည်းလေးဘယ်နှခုလောက်ရှိလဲအရင်ပြောပြပေးပါ
။ So main နီလန်အကြတော့တစ်ခုပဲရှိတာပေါ့နော်။တစ်ခုပဲဆိုတာကဒီvirus ရဲ့ nucleic acid ကိုဒါ genetic material ပေါ့နော်အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းတက်ရတဲ့နီးဒီတနီးပဲရှိရဲဒါပေမဲ့ဒီနီးကဒီနီးကိုသုံးပြီးတော့ဒီ lab တွေကကိုတိုင်လောက်ကြ develop လုပ်တယ်လို့ခေါ်တာပေါ့နော် CDC က principle ကကြတော့ဒီနီးကိုပဲသုံးပြီးတော့ဆိုတော့နီးကတနီးတည်းပဲဒါပေမဲ့ဟိုဟာ form ကအမျိုးမျိုးပေါ့နော်ဟိုသူတို့အဲ့
နီးကိုသုံးရတဲ့ပုံစံ
ပုံစံတွေကတော့အမျိုးမျိုးပေါ့နော
်ဟိုအခုလောလောဆယ်ပေါ့နော်ဒီလိုမျိုးတကယ်ဒီ COVID-19 ဖြစ်စေတဲ့ဒီယောဂါပိုးရှိမရှိပဲတိုက်ရိုက်ဆန်းနေတာပေါ့နော
်ဟုတ်ကဲ့ဟိုပထမဆုံးကျွန်တော်ဆန်းတာကတော့ဟိုအခုအဲတလာလုံးနီးပါးက symptomatic ပေါ့နော်ဒီယောဂါလက္ခဏာရှိတဲ့လူနာတွေကိုပဲဆန်းရတာပေါ့နော်ဒီဆေးရုံတင်လာတဲ့လူနာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင် outpatient clinic တွေကိုလာတယ်ဆေးကန်းတွေကိုလာကြတဲ့လူနာတွေပဲဖြစ်ဖြစ် ER ကိုလာတယ် emergency ကိုလာတဲ့လူနာတွေပဲဖြစ်ဖြစ်ဟိုယောဂလက္ခဏာရှိတဲ့လူစမ်းတယ်ဒါမှမဟုတ်ဒီပြီးခဲ့တဲ့ Thursday ဒီတစ်ပတ်ကြာတဲ့ပရိသတ်ကြနေရာမှာစပြီးတော့ဒီ Texas မှာTexas ကလည်းနေရာတိုင်းမဟုတ်သေးဘူးဒီမြို့တချို့မှာပဲပြီးတော့ကျွန်တော်တို့ဒီမြို့အပါဝင်အခုနေတဲ့မြို့အပါဝင်ဆေးရုံရှိတဲ့မြို့အပါဝင်ဆင်လောကလက္ခဏာရှိရလူရောမရှိရလူရောစမ်းသပ်ဖို့အတွက်ဖွင့်ပေးလိုက်ပြီပေါ့နော
်။ဆိုတော့အဲ့ဒါဘာနမူနာရယူလဲဟိုတွေးနမူနာတို့ဘာလို့ပေါ့နော်။နမူနာဘယ်နှမျိုးယူလဲအဲ့ဒါဘယ်နေရာရဟာတွေယူလဲပြောပြပေးပါဦး
။ဟ ုတ်ကဲ့ဆိုဟာနမူနာရရကြတော့ဒီနှာခေါင်းကနေပြီးတော့ဟာခေါ်တာပေါ့နော်နေနေဆိုဖရန်ဂျီယာလို့ခေါ်တာပေါ့နော်နှာခေါင်းကနေပြီးတော့ဒီလုံးဝအတွင်းပိုင်းထိပေါ့နော်အဲ့အလုံးဝဒီဟာဝါကွန်တန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ်အဲ့ဟာကပဲ FDA ကနေပြီးတော့အပရူဗ်လုပ်ထားတယ်ဖွင့်ပြထားတဲ့အဲ့ဆန်ဟိုဟာပေါ့နော်နမူနာပေါ့ဒါပေမဲ့တချို့ကကြတော့ဒီအာကောင်ကနေပြီးတော့လဲယူကြတယ်ဒါလဲဟို FDA ကနေပြီးတော့ထွင်းချက်နည်းနည်းပေးတာအဲ့နှစ်ခုပဲအတိအကဒီဆရာကဟိုအဆုတ်လမ်းကြောင်းရဲ့အပေါ်ပိုင်းလက္ခဏာကိုအပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့ FDA ရာကော CDC ရာရောဖွင့်မပြုတာသေးဘူးဆိုတော့အဲ့အတွက်ကဟို data တွေလည်းမရှိသေးဘူးပေါ့နော်ဒါပေမဲ့အဲဒီတချို့တွေ autopsy လို့ခေါ်တာပေါ့နော်လူတေလို့အဲ့လိုမျိုးဟာခွဲပြီးတော့ဖွင့်ကြရလေပါတယ်တချို့တွေစစ်ကြရတဲ့ပါတယ်မှာ positive တွေပါတယ်ရှိရဆိုတော့ data အနည်းများတော့ရှိဒါပေမဲ့ဒီ lab တွေမှာ testing လုပ်ဖို့အတွက်ကိုဥပဒေနဲ့မြည်ဖို့အတွက်ကိုအဲ့အသက်ရှူအဲ့လမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပေါ့နော်နှာခေါင်းရဲ့ဗစက်ဆိုရင်ဟိုးအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အပြေကနှာခေါင်းပဲယူကြရပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီ sample နမူနာတွေကိုယူပြီးတော့ဒီစမ်းသပ်တယ်ပေါ့နော်စမ်းသပ်တဲ့အခါမှာကိုစမ်းသပ်တဲ့ဥစ္စာဟို test kits လို့ဒီအများတည်နေကြတယ်ပေါ့နော်စမ်းသပ်တဲ့ကိရိယာပေါ့ကိရိယာကဘလို့ဟာမျိုးတွေတုံးပါလဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါဘလို့ပုံစံနဲ့စမ်းသပ်တယ်လဲပါညာနည်းနည်းရှင်းပြပေးပါ
ဟုတ်ဒီ test kits ဆိုတာကတကယ်တမ်းကျတော့ဒီ CDC ကနေပြီးတော့မှထုတ်ပြလိုက်တာပေါ့နော်ဒီ CDC ကနေထုတ်ပြတဲ့ test kit ဆိုတာဒီ virus ရဲ့ nucleic acid ကို nucleic acid မှာအပိုင်းတွေမျိုးမျိုးရှိရပါတော့ဒီခေါင်းပိုင်းရှိမယ်ကိုယ်ပိုင်းရှိမယ်ပေါ့နော်အဲ့ခေါင်းရယ်ကိုယ်ရယ်ဒီ covid အတွက်ကိုလုံးဝ covid မှာထပ်ပါတော့ anti ဆိုလို့ရှိရင် anti အတွက်ကိုဒီမျက်လုံးကပါအမှတ်သားရှိတယ်နောက်တစ်ခါလက်မှာအမှတ်သားရှိတယ်ဆိုရင်အဲ့ဟာနဲ့ kait တဲ့အမှတ်သားအတွက်ကိုလုံးဝထွင်ထားတဲ့ဒီ test kit ကို CDC ကနေအဲ့လိုမျိုးပေါ့ထုတ်ပေးတာပေါ့နော်အဲ့ဒါဟိုလက်တိုင်းကအဲ့ဒီ test kit ကို UN ဝယ်ဝယ်မွဲလို့ရှိရင်ဒါမဲ့အဲ့ဒီထုတ်ပေးတဲ့စံနမူနာဒီ genetic sequence လို့ခေါ်တဲ့ဒါအဲ့ဒါကိုလည်းထုတ်ပေးတယ်အကယ်၍ test kit မဝယ်လို့ရှိရင် CDC ကထုတ်ပေးတဲ့ test genetic sequence ကိုကိုယ့်အကူမှားလို့ရတယ်အဲ့လိုမျိုး company တွေကဒီလိုမျိုး nucleic acid ဟိုဟာတွေရောင်းနေဒီ sequence တွေရောင်းနေကုမ္ပဏီကနေမှာပြီးတော့အဲ့လိုမျိုးလုပ်ချင်လို့အဲ့လိုမျိုးနဲ့တုံးပြီးတော့ဟိုစစ်ကြတယ်ပေါ့နော
်ဆိုတော့မြန်မာနိုင်ငံမှာဒီ COVID-19 ဟိုယောဂါပိုးရှိမရှိပေါ့နော် test kit တွေပထမအဦးဆုံးကမရကြဘူးမရကြတော့ American ကနေပြီးတော့အကူအညီပေးတယ်ပြောတယ်ဆိုတော့ဒီဓာတ်ခွဲစမ်းသပ်ခန်းတွေမှာအစအဆိုလို့ရှိရင်ဗမာပြည်မှာမစမ်းသပ်နိုင်လို့ထိုင်းကိုပို့ရတယ်ထိုင်းကိုပို့ပြီးတော့ဒီပေါ့နော်ဒီကတကယ်အကျမ်းမာရေးဌာနတွေရဲ့အတူတူချက်ရထားတဲ့ lab တွေကိုသွားပြီးတော့ဆက်ရတယ်ပေါ့နော်အခုဗမာပြည်မှာစမ်းသပ်နိုင်ပြီဆိုတော့ဘယ်လိုပုံစံမျိုးတွေနဲ့ဟိုစမ်းသပ်တာတွေဟိုလုံရတာလည်းနည်းနည်းရှင်းပြပေးပါဟိုဟာပေါ့နော်လူပိနေကအကုန်လုံးကဒီယောဂရှိမရှိစမ်းသပ်ချင်နေတယ်ဆိုလို့ရှင်ဘယ်လိုပုံစံမျိုးတွေနဲ့စမ်းသပ်တဲ့ဘာညာဆိုသိအောင်နည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့အခုသမီးအမြင်နဲ့ပြောရလို့ရှိရင်ပေါ့နော်ဒီဗမာပြည်ရောက်လာတဲ့ test kit ကအမေရိကန်ကနေပို့ပေးတာဖြစ်လို့ဆိုလို့ရှိရင် virus covid virus ရဲ့ဟို genetic material ကို nucleic acid လို့ခေါ်တာပေါ့နော်ဒီ genetic material ကိုဒီ sample ဒီနမူနာကနေပြီးတော့ကိုယ့်ရဲ့ဒီနှာခေါင်းနမူနာကနေပဲဖြစ်ဖြစ်အဲ့နေပြီးတော့ထုတ်တယ်ပေါ့နော်ထုတ်ပြီးတော့အဲ့ဟာကနေပြီးတော့မှ virus genetic ဟိုရတယ်ရတယ်ဆိုလို့ရှိရင်စစောင်းကပြောရတဲ့ဒီ template လို့ခေါ်တာပေါ့နော်ဒီအမှတ်သား virus အမှတ်သားနဲ့ဒီနမူနာကနေထွက်လာတဲ့ virus ရဲ့အပိုင်းတွေနဲ့ဒီ virus ဟုတ်မဟုတ်ဒီ covid virus ဟုတ်မဟုတ်ဆိုတာကိုဟုတ်တယ်ဆိုလို့ရှိရင်ဒီလိုမျိုးသွားပူရမယ်ပေါ့နော်အဲ့ပူရတာကိုဒီဆက်ကနေပြီးတော့တစ်ခါဆက်ပေါ်မှာထည့်လိုက်ပြီးတော့တစ်ခါဆက်ကလည်းတစ်ခါဖတ်အောင်မယ်တစ်နာရီကြာပြီးဖြစ်စီနှစ်နာရီကြာပြီးဖြစ်စီဖတ်အောင်ဖတ်ပြီးတော့ထွက်လာတဲ့အဖြေကိုကြည့်တော့ okay ဒီမှာဒီခေါင်းပိုင်းကလည်းတူတယ်မျက်လုံးပိုင်းကလည်းတူတယ်တကအမှတ်သားပေါ့နော်ဒီ바이ပိုင်းကလည်းတူတယ်ဆိုပြီးတော့အခုသူမျိုး3မျိုးဆို3မျိုး1မျိုးဆို1မျိုးတူတဲ့ဖတ်တဲ့ဆက်ကနေဖတ်လိုက်တဲ့အခါမှာထွက်လာတဲ့ဟာကို okay ဒါ positive ဖြစ်သွားပြီဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါနောက်ခံဟိုပါပေါ့နော်ရေပူရသဘောပေါ့နော်ဟိုစမ်းသပ်တဲ့ဥစ္စာမှာတမီးအခုလိုမျိုးပြောတာကိုတဆင့်ချင်းစီကိုဟို automation လို့ခေါ်တာပေါ့နော်အမြန်လုပ်လို့ရတဲ့ဥစ္စာမှာတုံးတာလည်းဖြစ်နိုင်တယ်အမေရိကန်လူတာဆိုတော့ တာဆိုတာဒါမှလို့ရှိရင်အခုအမေရိကန်မှာလည်းကုမ္ပဏီတွေကလည်းတစ်ခုပြီးတစ်ခုဟို FDA အခွင့်ပြုချက်တွေရညာပြီ။ဒါကြတော့အဲ့မှာကုမ္ပဏီနှစ်ခုရှိတယ်။တစ်ခုကမိနစ်40နဲ့အဖြေထွက်တယ်ဒီနတ်သက်ဒီနည်းကိုပဲသုံးတာပေါ့နော်။virus ကိုထုတ်တယ်ပြီးရင် virus ရဲ့ဒီ template လို့ခေါ်တဲ့လက္ခဏာနဲ့ထိမထိဆိုတာဒီဆက်ဟိုအလေးတေးလေးပေါ့နော်ဘူးလေးတေးလေးရနေပြီးတော့မှထည့်ပေးသူကလည်းသူအဲ့လိုမျိုးဟိုဆက်ကနေပြီးတော့မှထည့်လိုက်တယ်ထည့်လိုက်ပြီးတော့ဆက်ကနေပြီးတော့မှသူက reaction နေအဲ့လိုမျိုးလုံဖြစ်နေပြီးတော့မှအဖြေကိုထုတ်တယ်ဆိုတော့အဲ့ဟာကိုသုံးတာဖြစ်ပုံများတယ်ဒါပေမဲ့ဒီ principle ဟာနိမ့်အောင်ပဲအခြေခံပြီးတော့ပေါ့နော
်အဲ့လိုမျိုးစမ်းသက်တဲ့ဟာမှာဟိုရင်မှားတာမှားရင်းတာယာဂိုင်နှုန်းဘယ်လောက်ရှိနိုင်ပါလဲ
မှားရင်းနဲ့ယာဂိုင်နှုန်းဆိုတာကတော့ရလန်တော့အရာပြောရလို့ရှိရင်ဒီတော်တော်များများကအကုန်လုံးကဒီ test တွေအကုန်လုံးကဟို validation လို့ခေါ်တာပေါ့နော် FDA တွေပါတယ်computer ရဖို့အတွက် validation ကိုလုံးဝရအောင်လုပ်တဲ့အတွက်ကြောင့်မလို့ 100% ကြီးဆိုမှန်တယ်လို့လည်းမပြောပြောလို့မရဘူးဆိုတော့ 98% လောက်တော့မှန်တယ်20 30လောက်ကိုကျွန်တော်တို့ဒီအဲ့လိုမျိုးဒီရှိသမျှဆက်ပြီးသုံးတဲ့မက်သက်ပြီးနီးနေနဲ့စမ်းကြည့်တာပေါ့နော်ဆိုတော့98 99 98% လောက်ပတ်စံက96 99ရာခိုင်နှုန်းကအဖြေကြီးလို့ထွက်တယ်ဆိုတော့ကြံတဲ့ဥစ္စာကဒီဆက်ကဟိုဟာ virus ရဲ့ဟိုဟာပုံမှန်လဲမူတည်တယ်အကယ်၍ sample မှာ virus ကအရန်နည်းနေတယ်ဆိုလို့ရှိရင်ထပါတော့ဒီတယောက်ကအရန်ဖြားနေတဲ့လူနဲ့နည်းနည်းပဲဖြားတဲ့လူနဲ့နည်းနည်းဖြားတဲ့လူဆိုရင်သူ့စီမှာ virus အရေးအတွက်ကနည်းနည်းပဲနည်းမယ်ပေါ့နော်အရန်ဖြားတဲ့လူကြတော့သူက virus အရေးအတွက်များမယ်ပေါ့နော်ဆိုတော့ virus အရေးအတွက်နည်းနေတဲ့လူစီကနေတော့တိုင်းလို့ရှိရင်အရန်ဟို sensitive ဖြစ်တဲ့ test ကနီးရကြတော့ဒီ positive လို့ထွက်ပေမဲ့နည်းနည်းလေး sensitivity နည်းနည်းလေးကျသွားတဲ့ test နီးပညာကြတော့ negative လို့ထွက်ရင်ထွက်နိုင်တယ်နော်ဒါကြတော့လေဒါလူနာရဲ့အခြေအနေပုံမှာလည်းမှုတည်ရပေါ့နော်
အဲ့တော့အများကြီးပေါ့နော်အကြောင်းချက်အများကြီးလူနာပေါ်မှာလည်းမူတည်တယ်ကောက်ယူတဲ့နမူနာပုံရဲ့မှန်ကန်မှုတွေသိကြမှုတွေပေါ်မှာလည်းမူတည်တယ်ဟုတ်ကဲ့